Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ18ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မကတော့ဆုမြတ်မော်ပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာပိုယဟမင်းကြီးရဲ့တရားပွဲကိုလူပေါင်း4000ကနေ6000အထိလာရောက်ကြားနာခဲ့ပါတယ်Belgium နိုင်ငံမှာတော့ဒီအကြမ်းဖက်တိုက်ခိုက်ခံရနိုင်ခြေများတဲ့နေရာတွေမှာစစ်တပ်ကလုံခြုံရေးကိုဆက်ပြီးတော့ယူထားပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုဒီမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီအပိုင်းအတွင်းမှာပဲလွှတ်တော်တွေပြန်လည်စတင်တော့မှာမို့ဘယ်အကြောင်းအရာတွေကိုအဓိကထားဆွေးနွေးချမလဲဆိုတာကိုသတင်းတွေကြီးညာပြီးမှအရင်ဆုံးတင်ပြပေးမှာပါ
။ဒီဖွဲ့စည်းပုံခြေကဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ့နော်။အဲ့ဒီပုံမှာဆွေးနွေးဖို့ပုံများပါတယ်။အဲ့ဒါပြီးပါကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်များရဲ့အဆောင်ရောင်ဆိုင်ရာဥပဒေနဲ့ပတ်သက်လို့လေနော်တမန်
တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာအေးမောင်ပြောသွားတာဖြစ်ပါတယ်ရှင်မချခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်နောက်ဒီရန်ကုန်မြို့လေခေါင်မှာចောင်းသားတွေရိုင်းနှိုက်ခံရတဲ့နောက်ဆက်တွဲဖြစ်ရကျက်သိန်းပေါင်း6000ကျော်ဘူးမွေးရစေဝါတွေထိုင်းမြန်မာနယ်စပ်မှာဖမ်းမိပြန်တဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အစိုးရမှုတိုက်ဖျက်ရေးထိပ်သီးတွေရဲ့ဆွေးနွေးပွဲအကြောင်းတွေကိုဒီညနေခင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။ဒါရီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ
။ဖိလစ်ပိုင်နိုင်ငံရီဇယ်ကွင်းထဲမှာတန်းနဲ့ချီတဲ့ရိုမန်ကက်သလစ်ဘာသာဝင်တွေကိုမိုးရေရွာနေတဲ့ကြားတွေကပဲပိုယဟမင်းကြီးဖရန်စစ်ဦးဆောင်ပြီးတော့ဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။တရားပွဲကိုဖိလစ်ပိုင်လူမျိုးတွေအပြင်တခြားနိုင်ငံတွေကပါလာကြသူပေါင်း၄သန်းကနေ6သန်းလောက်ရှိမယ်လို့မနီလာမြို့တော်တာဝန်ရှိသူတွေကခန့်မှန်းပါတယ်။ဆင်းရဲမွဲတင်မှုတွေ၊အဂတိလိုက်စားမှုတွေနဲ့လျှစ်လျူရှင်းမှုတွေဆက်လက်ဖြစ်နေစေမယ့်လူအဖွဲ့အစည်းတွေကိုစန့်ကျင်ကြဖို့အတွက်ဖိလစ်ပိုင်လူမျိုးတွေကိုပိုယဟမင်းကြီးကတရားပွဲမှာတိုက်တွန်းသွားပါတယ်။ဖိလစ်ပိုင်သမ္မတဘန်နီနိုအကီနိုနဲ့တောက်ကြနေတုန်းကတွေ့ဆုံစဉ်ကလည်းအလားတူပဲအဂတိလိုက်စားမှုတွေ၊လူမှုရေးမညီမျှမှုတွေကိုတိုက်ဖျက်ကြဖို့အတွက်ပိုယဟမင်းကြီးကပြောကြားခဲ့ပါတယ်။စနေနေ့တုန်းကတော့ဟိုင်ယာမုန်တိုင်းထံအကြီးအကျယ်ခံထားရတဲ့တက်ဂလိုဘယ်မြို့စီကိုပိုယဟမင်းကြီးသွားရောက်နှစ်သိမ့်အားပေးပါရယ်မုန်တိုင်းရှိတဲ့အတွက်သူ့ရဲ့ခရီးစဉ်ကိုဆော့ပြီးအဆုံးသတ်ခဲ့ရပါရယ်ကက်သလစ်ဘာသာဝင်တန်ပေါင်း80လောက်ရှိတဲ့ဖိလစ်ပိုင်နိုင်ငံစီကို1995ခုနှစ်တုန်းကအရင်ပိုယဟမင်းကြီးဂျွန်ဘောလာရောက်ခဲ့ဘူးပြီးတော့အခုတဟခါဟာဒုတိယမြောက်ပိုယဟမင်းကြီးတစ်ပါးလာရောက်မှုဖြစ်ပါရယ်ပိုယဟမင်းကြီးဖရန်စစ်ရိုမန်ကက်သလစ်အသင်းတော်ကိုဦးဆောင်ခဲ့ပြီးတဲ့နောက်မှာစည်ရဲသားတွေလူမှုအတိုင်းဝိုင်းပြင်ပရောက်နေသူတွေကိုအလေးထားရဆိုတာကိုပြသတဲ့အနေနဲ့ခရီးတွေထွက်ခဲ့ပြီးတော့အခုအာရှကိုလာရောက်မှုဟာဒုတိယအကြိမ်ဖြစ်ပါရဲ့ရှင်
။တရားမဝင်မှုရေးစေဝါရောင်းဝယ်မှုနဲ့ပတ်သက်ပြီးနိုင်ငံခြားသား9ယောက်နဲ့အင်ဒိုနီးရှားနိုင်ငံသား1ယောက်အပါအဝင်လူ6ယောက်တွေတည်တံဆုံးဖြတ်ချက်ကိုဘရာဇီးလ်နဲ့နယ်သာလန်နှစ်နိုင်ငံရဲ့အသနာခံစာတွေကိုလစ်လျူရှုခဲ့တယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာသက်ဆိုင်ရာတာမတ်တွေကိုဘရာဇီးလ်နယ်သာလန်နိုင်ငံတွေကပြန်ပြီးခေါ်ယူလိုက်ပါတယ်။ဒီလူ6ယောက်ကိုအင်ဒိုနီးရှားနိုင်ငံဂျာဗာအလေပိုင်းဒေသမှာတနင်္ဂနွေနေ့ညလေပိုင်းကတရက်နဲ့ပြစ်ခတ်ဆုံးစီရင်ခဲ့တယ်လို့ရှင်းနေကြုံယုံကပြောဆိုပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့မူရစ်ဆေးတရားမဝင်ရောင်းဝယ်သုံးစွဲသူအလုံးနဲ့ဘယ်လိုညှိနှိုင်းမှုမျိုးမှလုပ်မှာမဟုတ်ဘူးဆိုတာကိုပြရည်လို့ရဖြစ်တယ်လို့အင်ဒိုနီးရှားရှင်းနေကြုံကပြောဆိုပါတယ်။ဒီတည်တံပေးမှုကလူသားဂုဏ်သိက္ခာနဲ့ဖြစ်တည်မှုကိုညှင်းပယ်တဲ့လက်မခံနိုင်စရာအပြစ်ဒဏ်ဖြစ်တယ်လို့ Dutch နိုင်ငံရေးဝန်ကြီးကပြောဆိုပါတယ်။အခုလိုတည်တံပေးလိုက်တာဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မှုရှိလိမ့်မယ်လို့ဘရာဇီးလ်အစိုးရရဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုပါတယ်။မာလာဝီ၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်နိုင်ငံသားတွေကိုလည်းပြစ်ခတ်တည်တံပေးခဲ့ပူပါတယ်။အောက်တိုဘာလကတာဝန်စထမ်းဆောင်ခဲ့ပြီးငွေရစ်ဆေးတရားမဝင်ရောင်းချမှုကိုပြက်ပြက်သားသားနှိမ်နင်းတဲ့သမ္မတဂျိုကိုဝီဒိုဒိုကအမှုအတွက်အသနာခံစာကိုပေးချခဲ့တာဖြစ်ပါတယ်
။ဘယ်လ်ဂျီယံနိုင်ငံမှာတော့ဒီအကြမ်းဖက်တိုက်ခိုက်ခံရနိုင်ခြေများတဲ့နေရာတွေမှာတခါဂျူးလူမျိုးတွေနေထိုင်ကြတဲ့ရပ်ကွက်တွေမှာစစ်တပ်ကလုံခြုံရေးကိုဆက်ပြီးတော့ယူထားပါတယ်။အကြမ်းဖက်မှုတံပြန်ရေးစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရဲတွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်ခြေရှိနေတယ်လို့ဘယ်လ်ဂျီယံတာဝန်ရှိသူတွေကယုံကြည်ထားကြပါတယ်။ပြင်သစ်နိုင်ငံမှာဒီအစ္စလာမ်အစွန်းရောက်သနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်18ယောက်သေဆုံးခဲ့ပြီးမှဥရောပနိုင်ငံတွေမှာဂျီဟတ်ဘာသာရေးတိုက်ပွဲဆင်နွှဲနေသူတွေရဲ့တိုက်ခိုက်နိုင်ခြေများနေတယ်ဆိုတဲ့စိုးရိမ်မှုတွေပိုပြီးတော့များလာနေပါတယ်။ဒါကြောင့်ဒီအနောက်ဥရောပနိုင်ငံတော်တော်များများမှလည်းလုံခြုံရေးကိုသတိအနေထားနဲ့ရှိနေပါတယ်။ဂရိနိုင်ငံမှာဒီမတင်ကားသူ၄ယောက်ကိုစနေနေ့တုန်းကဖမ်းဆီးခဲ့ပါတယ်။အဲဒီထဲကတယောက်ကတော့ဘယ်လ်ဂျီယံနိုင်ငံမှာရဲအရာရှိတွေကိုတပ်ဖို့စီစဉ်နေတဲ့ဂျီဟတ်ဆဲလ်ခေါင်းဆောင်ဖြစ်တယ်လို့မတင်ကားသူဖြစ်ပါတယ်။ဒါပေမဲ့လည်းဘယ်လ်ဂျီယံနိုင်ငံမှာစုံစမ်းစစ်ဆေးမှုတွေအရာ၊ကြမ်းစီမှုတွေနဲ့အဲဒီသူပတ်သက်ဆက်နွယ်မှုရှိတာမတွေ့ရဘူးလို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်ရှင်။
ပြင်သစ်နိုင်ငံကသီယိုဇာမဂ္ဂဇင်းချာလီအဒိုးရဲ့နောက်ဆုံးထုတ်စာဆောင်မျက်နှာဖုံးကတမန်တော်မိုဟာမက်ရဲ့ကာတွန်းပုံနဲ့ပတ်သက်ပြီးနိုင်ဂျီးရီးယားနိုင်ငံမှာနှစ်ရက်ကြာဖြစ်ပွားခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေမှာလူ၁၀ယောက်ထက်မနည်းအသက်ဆုံးခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတကပြောဆိုပါတယ်။စနေနေ့ကခရီးရန်ဖျားကြောင်မိလောင်မှုနဲ့မြို့တော်နင်းမီအကြမ်းဖက်မှုတွေမှာလူ၅ယောက်ထက်မနည်းသေဆုံးပြီးတော့အဲ့ဒီအရင်တနေ့ကဖြစ်ခဲ့တဲ့တောင်ပိုင်းဇင်တန်မြို့မှာလူ9ယောက်လောက်အသက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတမိုဟာမက်အိုက်ဆိုဖိုကပြောဆိုခဲ့ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကလည်းညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ American ပြည်တော်စုမှာလူလတ်တန်းစားတွေပို့ပြီးတော့အဆင်ပြေလာအောင်အချမ်းသာဆုံး American တွေအကြီးဆုံးဗန္ဓာရေးလုပ်ငန်းကြီးတွေစီကနေပြီးတော့အခွန်တိုးကောက်ချင်တယ်လို့သမ္မတ Barack Obama ကပြောပါတယ်။Capitol Hill လွှတ်တော်အဆောက်အဦမှနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတ Obama အင်္ဂါနေ့ကျရင်ပြောကြားမယ့်အကြောင်းအရာတချို့ကိုအင်မြူရောကကြိုတင်အသိပေးထုတ်ပြန်ခဲ့တာပါ။ထုတ်ပြန်ချက်ထဲမှာအကြမ်းမြင့်ချပြတဲ့ဒီအဆိုပြုချက်ကို Republican တွေအများစုထိန်းချုပ်ထားတဲ့ Congress လွှတ်တော်ကနေထောက်ခံမှုရမယ့်ပုံမရပါဘူး။ဒါပေမဲ့ရှင်းနှစ်သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေစတင်နေချိန်မှာလက်ရှိအနာရ Democratic Party နဲ့အတိုက်အခံ Republican Party ကြားမှာသဘောထားကွဲမှုတွေကိုမီးမောင်းထိုးပြရာရောက်ပါလိမ့်မယ်။ချမ်းသာကြွယ်ဝသူတွေအနေနဲ့ဝင်ငွေနဲ့အညီပေးတဲ့တလောက်အခွန်ဆောင်တာမျိုးဖြစ်စေချင်တယ်လို့သမ္မတဥပမာကပြောပါတယ်။ငွေတွေကိုအစိုးရဒီခံမှာအဖွဲ့အစည်းတစ်ခုခုအတွက်ဒါမှမဟုတ်တစ်ဦးတစ်ယောက်အတွက်ကို Trust Fund အနေနဲ့မြှုပ်နှံစုထားပြီးတော့အစိုးရကိုအခွန်မဆောင်ရအောင်လုပ်နေကြတာမျိုးတွေကြောင့်နှစ်စဉ်ဒေါ်လာဘီလီယံရာနဲ့ချီအခွန်လွတ်နေပြီးတော့အစိုးရဗန္ဓာရေးဆုံးရှုံးမှုတွေရှိနေတယ်လို့သမ္မတဥပမာကပြောပါတယ်။တခါဒီအစိုးရဖွင့်ထားတဲ့ကောလိပ်ကျောင်းတွေမှာတက်နေကြတဲ့ကျောင်းသားတွေရဲ့ကျောင်းစရိတ်ကိုလည်းအစိုးရကနှစ်နှစ်စာပေးတင်တယ်လို့သမ္မတဥပမာကပြောထားပါရှင်
။ကျူဘာနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံရဲ့သုံးရက်မြောက်တန်တမန်ခီးစဉ်ဒုတိယနေ့ဖြစ်နေအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ရောက်နေကြပါတယ်။အရင်လကအမေရိကန်ကျူဘာတန်တမန်ဆက်သွယ်ရေးပုံမှန်ပြန်လုပ်ဖို့သမ္မတဥပမာရဲ့ကြီးညာချက်ထွက်ပေါ်ပြီးအခုလိုခီးစဉ်နဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ရောက်နေတာဖြစ်ပါလေ။အဖွဲ့ဝင်6ယောက်ပါတဲ့ Democratic လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာကျူးဘားအမေရိကန်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့ပိုကောင်းတဲ့အလားအလာတွေကိုရှာဖွေကြမှာဖြစ်ပေမဲ့နှစ်နိုင်ငံကြားကကြီးမားတဲ့ကွာဟချက်တွေကိုလည်းကောင်းကောင်းနားလည်ထားပါတယ်လို့ပြောဆိုပါတယ်။တောက်ချာနေ့ကတော့ကျူးဘားနိုင်ငံပေါ်ထားခဲ့တဲ့ကုန်သွယ်ရေးနဲ့ခီးသွားလာရေးကန့်သတ်ချက်တွေကိုသမ္မတဥပမာအစိုးရအဖွဲ့ကဖြေလျှော့ပေးခဲ့ပြီးတော့ဆယ်စုနှစ်တွေချီကြာခဲ့တဲ့အမေရိကန်ကျူဘားနှစ်နိုင်ငံကုန်သွယ်ရေးပိတ်ဆို့မှုတွေကိုအဆုံးသတ်ခဲ့တာဖြစ်ပါလေ
။အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးတော့ဗြိတိန်နဲ့ပြင်သစ်နိုင်ငံကိုဆက်သွယ်ထားတဲ့ရေအားဥမင်လှိုင်ကောင်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပြန်လည်ဖွင့်လှစ်ခဲ့ပါရတယ်။စနေနေ့မနေ့ပိုင်းတော့ကဒီ trucker တစ်စီးမီးလောင်ရာကထွက်လာတဲ့မီးခိုးတွေကြောင့် Euro Tunnel ထဲမှာကားနဲ့မီးရထားအသွားအလာတွေကိုရပ်ထားခဲ့ရပြီးတော့အခုဒီနေ့မနေ့အစောပိုင်းမှာပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လှိုင်ကောင်းတစ်ခုတည်းကိုပဲပြန်ဖွင့်မှာဖြစ်တဲ့အတွက်အခီးတွေတွေအနေနဲ့နာယူဝက်ကနေတနားရီအထိနှောင့်နှေးကြမ်းကြာမှုတွေရှိနိုင်တယ်လို့ Eurostar website မှာသတိပေးထားပါတယ်။ Euro Tunnel ရဲ့ဒီပြင်သစ်နိုင်ငံပဲအချမ်းလှိုင်ကောင်းအဆုံးနာမှာ trucker တစ်စီးမီးလောင်ခဲ့ပြီးတော့မီးခိုးငွေတွေထွက်လာတာဖြစ်တယ်လို့ရဲကပြောပါတယ်။ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မီးခိုးငွေတွေရှိခဲ့တဲ့ဒီမြောက်ဥမင်လှိုင်ကောင်းကိုတော့ဒီကနေ့မှပိတ်ထားမှဖြစ်တယ်လို့ Eurostar ကပြောပါရယ်။ London, Paris, Brussels မြို့တွေကြားမှာခီးတဲ့တင်မီးရထားတွေပြေးဆွဲနေတဲ့ Eurostar ရဲ့အပြောအရစနေနေ့တုန်းကမီးရထားခီးစည်းစဉ်26ခုကိုဖျက်ခဲ့ရပြီးတော့ခီးတဲ့ 12,000 လောက်တက်ရောက်မှုရှိခဲ့ပါရယ်ရှင်
။ Palestine ပေါ်ဆရာဆွေးမှုကျွလွန်ပွဲရရှိတယ်ဆိုတဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကစုံစမ်းစစ်ဆေးမှုစတင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး Israel ဝန်ကြီးချုပ် Benjamin Netanyahu က ICC ကိုဝေဖန်ပြောဆိုလိုက်ပါတယ်။ဒါဟာဆင်ခြင်တုံတရားကင်းမဲ့တယ်လို့ရလို့စနေနေ့ကသူပြောတဲ့မိန့်ခွန်းမှာ Israel ဝန်ကြီးချုပ်ကဝေဖန်ပြောဆိုသွားပါတယ်။လူသားတိုင်းဖြစ်နေတုံးထားတဲ့ Palestine ပြည်သူတွေနောက်မှာပုံနေတဲ့ Israel တွေအပါအဝင်ပြည်သူထောင်ပေါင်းများစွာကိုဒုံးလက်နက်တွေနဲ့တိုက်ခိုက်မှုတွေနဲ့အတူရည်ရွယ်ချက်ရှိရှိနဲ့ Palestine တွေကတိုက်ခိုက်နေကြပြီးတော့ဒီလိုဆင်ရဆွေးမှုပုံစံမျိုးစုံကိုကျူးလွန်နေတဲ့ Palestine အကြမ်းဖက်မှုတွေကိုတရားဝင်ကာကွယ်နေတဲ့ Israel ရဲ့လုပ်ရနဲ့ပတ်သက်ပြီးစစ်ဆေးမယ်ဆိုတဲ့အဆုံးဖြတ်ချက်ကအခြေအမြစ်ရှိဘူးလို့ဝန်ကြီးချုပ် Netanyahu ကပြောဆိုသွားပါတယ်။
စ်တမ်းရောက်သတင်းတွေကိုမဆုမြတ်မုံနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မနေ့ပြန်ပါပြန်လည်ကြည့်ပါမယ်12ချိန်မြောက်လွှတ်တော်အစည်းအဝေးတွေအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းကိစ္စနိုင်ငံတကာကစောင့်ကြည့်နေတဲ့မျိုးဆောင်ဥပဒေမူချမ်းတွေအရေးနဲ့2015-2016ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်ရေးဆွဲရေးဥပဒေတွေကိုအဓိကဆွေးနွေးဖို့ရှိတယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းကော်မတီအတွေ့အမှုကပြောပါတယ်ဒီတစ်ခေါက်လွှတ်တော်အစည်းအဝေးတွေထဲမှာတိုင်းပြည်အတွက်အရေးပါတဲ့အခြေအနေတွေကိုအဓိကဆွေးနွေးမှာဖြစ်တဲ့အတွက်အရေးကြီးတဲ့လွှတ်တော်အစည်းအဝေးကာလလို့ပြောနိုင်တဲ့အကြောင်းအတိုက်အခံပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာဘက်ရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်ဇန်နဝါရီလ19ရက်နေ့မှာ12ချိန်မြောက်လွှတ်တော်အစည်းအဝေးတွေပြန်လည်ခေါ်ယူထားပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားလုံးနဲ့နေပြည်တော်ကိုရောက်ရှိနေသလိုတက်ဆိုင်ရာလွှတ်တော်တွေတက်ဖို့လည်းပြင်ဆင်နေကြပါပြီဒီတစ်ခေါက်ကျင်းပမယ့်လွှတ်တော်စည်းဝေးတွေဟာဆိုရင်ပြည်တွင်းနဲ့နိုင်ငံတကာကပါစောင့်ကြည့်နေတဲ့အရေးကြီးဥပဒေကြမ်းတွေပါရှိနေတယ်လို့ပြည်ထောင်စုတော်ကိုယ်စားလှယ်တွေကတညီတကြတဲ့ပြောဆိုကြပါတယ်အထူးသဖြင့်တော့ဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီလို့ပြင်ဆင်ဖို့လိုနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းမြို့ပသာသာသနာစောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်း၄ခုဟာဒီလွှတ်တော်ထဲမှာအရေးတကြီးဆွေးနွေးရမယ့်အခြေအနေလို့လည်းဆိုပါတယ်လွှတ်တော်နှစ်ရပ်ပေါင်းဖွဲ့စည်းထားတဲ့ဥပဒေကြမ်းကော်မတီရဲ့အတွင်းမူဦးစွမ်းလထွန်းကဒီတစ်ခေါက်လွှတ်တော်အတွင်းမှာဘယ်ဥပဒေတွေဆွေးနွေးမလဲဆိုတာကိုအခုလိုပြောပြပါတယ်
ဒီကံရဇီကတော့ဟောပေါ့ budget ပေါ့ budget ဥပဒေရဲ့အနောက်2015အခွန်ကောက်ဥပဒေပေါ့မိသက်တဲ့သက်ဆိုင်တဲ့မိသက်ဥပဒေဒုစရဥပဒေ၄ဥပဒေပတ်သက်တဲ့ဟာအနည်းဆုံးပေါ့နော်အဲ့ဒါလေးဆွေးနွေးဖို့ရှိတယ်ဒီလိုဖြစ်လို့ဒီဥပဒေကိုဟောပေါ့ရက်ဖန်ဒါမို့နော်အဲ့ဒီဥပဒေလေးဆွေးနွေးဖို့ရှိ
ဆွေးနွေးဖို့ရှိနေတဲ့ဥပဒေတွေထဲမှာအရေးကြီးဆုံးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိစ္စဖြစ်တယ်လို့အမေသက်လက်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ဟိုအဓိကဆွေးနွေးကြမှာကတော့ကျွန်တော်ထင်တယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ့နော်အဲ့ဒီအပေါ်မှာဆွေးနွေးဖို့ပုံများပါတယ်အဲ့ဒါပြီးပါကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်များရဲ့အဆောင်ရောင်ဆိုင်ရာဥပဒေနဲ့ပတ်သက်လို့လေနော်တမန်တော်ကြီးရဲ့ပြန်ကြားချက်ကိုရှင်းနေပါပြီနောက် revise ပေါ့နော်ကျန်တဲ့ဒီမျိုးဆောင်ဥပဒေတို့ဘာလို့အဲ့ဒီတလင်းတမားစနစ်တို့မြမဘုရားဘာသာမြမမျိုးသမီးများရဲ့အင်ထောင်ထင်းများခြင်းနဲ့ပတ်သက်တဲ့ဥပဒေလေးတင်လာနိုင်ပါတယ်အထူးကျွန်တော်သုံးသပ်တာကဒီနော်မြန်မာနိုင်ငံပညာဥပဒေနဲ့ပတ်သက်လို့ပြန်ဆန်းသုံးသပ်နိုင်ချေရှိပါတယ
်။2008ဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းကိစ္စအပါအဝင်လက်တလောပြည်တွင်းမှာအရေးတကြီးဖြစ်ရှင်းဖို့လိုအပ်နေတဲ့အပြည့်ရစဲအခြေအနေလက်ဗရောင်းတောင်မြေကငင်းပွားမှုပြဿနာတွေကိုလည်းအခုလွတ်တော်စီဝေးအတွင်းအရေးတကြီးမေးခွန်းတွေအစိုးရတင်ဖို့လိုအပ်နေတယ်လို့မြမအရေးလေးလာခဲ့ဖြစ်ဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒါမဲ့လွတ်တော်မပြီးခင်မှာအပြည့်တတ်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။ဒါပထမတစ်ချက်ပေါ့။နောက်ဒုတိယတစ်ချက်ကကြတော့အပြည့်ခန့်ရစဲရေးပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အရေးကြီးအဆိုကိုလွတ်တော်မှာတင်သွင်းပြီးတော့ဒီရှေ့ဆက်ပြီးတော့အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အပြည့်ခန့်ရစဲရေးကိုဘလို့ဆောင်ရွက်မယ်ဆိုတဲ့အစီအစဉ်တွေကိုမေးမြန်းဖို့လိုအပ်တယ်လို့မြင်တယ်။နောက်တတိယတစ်ချက်အနေနဲ့ကကြတော့ကျွန်တော်တို့လက်ဗရောင်းတောင်ကျွန်တော်တို့ဘုခင်ဝင်းပေးဆုံးမှုအပါအဝင်ပေါ့လေ။ရေသိမ်းရသိမ်းကိစ္စတွေရဲ့အလားတူကိစ္စတွေနဲ့ပတ်သက်တဲ့နော်အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်မှာတော်အနေနဲ့မေးခွန်းထုတ်ဖို့လိုအပ်တယ်လို့မြင်တယ်
။ပြည်တွင်းပြည်ပကစောင့်ကြည့်လေလာရမယ်ဒီလွတ်တော်ဆွေးနွေးကာလဟာအမှန်တကယ်အရေးကြီးတဲ့လွတ်တော်တက်တန်းဖြစ်တယ်လို့လည်းအတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြင်ဆင်ရေးဥပဒေမူကြမ်းကိုတည်ပြုပေးမယ်ဟာပေါ့နော်ဒီဟာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့အခုဒီတစ်ခေါက်မှာကတော့ကျမတို့ကအရေးကြီးတဲ့အစည်းအဝေးတို့ကျမအနေနဲ့ထင်တယ်ဒါပေမဲ့အခုဟာကတော့ဒီတစ်ခေါက်ကတော့ပိုပြီးအရေးကြီးတယ်လို့ကျမထင်တာကဒီပေါ်တော့ဒီမျိုးသားဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့မျိုးသမီးတွေကြားမှာတော့အကြီးအကျယ်တေချာဆွေးနွေးရနိုင်တယ်လို့ကျမထင်တယ်အဲ့ဒီဟာကကျမတို့ပြပိုအရေးကြီးနေတယ်
2015ဇန်နဝါရီလထဲမှာပြန်ပြီးတော့ကျင်းပမယ်ဒီလွတ်တော်စည်းဝေးတွေအတွင်းမှာမြန်မာနိုင်ငံအတွက်အရေးတကြီးဖြစ်ရှင်ရမယ်2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်လက်တလောမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ထဲမှာတချော့ပြန်လည်တင်းမာနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဖြစ်ရှင်ပေးနိုင်မလဲဆိုတာစောင့်ကြည့်ရမယ်အနေထားလို့မြန်မာရေးလေလာအကဲဖြတ်တွေကသုံးသပ်နေကြတာလည်းဖြစ်ပါတယ်ခင
်ကိုအောင်ရဲမောင်မောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ရန်ကုန်မြို့နယ်ကောင်မှာចောင်းသားတွေရိုက်ခံရတဲ့အကြောင်းကိုပြောပြပေးမှာပါရန်ကုန်မြို့နယ်မှာဘကတာចောင်းသားတွေကိုလူအုပ်စုနဲ့ဝန်းရိုက်တဟဆိုရင်နိုင်ငံလုံးဆိုင်ရာចောင်းသားတွေရဲ့မျိုးသားပညာရေးဥပဒေမူကြမ်းပြင်ဆင်ရေးစန့်ကျင်ကန့်ကွက်မဲ့ရဲ60အလွန်လှုပ်ရှားမှုနဲ့ချိန်ကိုက်ပြီးចောင်းသားတွေကိုအာဏာပိုင်တွေဘက်ကရွေကျက်ရှိရှိနှိပ်ကုပ်ဖို့ကြိုးစားတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘကတာကပြောဆိုလိုက်ပါတယ်အမှုမှန်ပေါ်ပေါက်ရေးတရားဥပဒေကြောင့်ရဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ကျောင်းသားတို့လှုပ်ရှားမှုကိုလည်းအရှိန်မြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကျောင်းသားတွေကပြောပါတယ်အခြေအနေအသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့စနေနေ့ညပိုင်းတုန်းကရန်ကုန်မြို့ဗိုလ်ထောင်မြို့နယ်42လမ်းအောက်ဘလောက်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကဘာကတကျောင်းသား5ယောက်ကိုလူဝင်အား30လောက်ရှိတဲ့လူအုပ်စုကဝိုင်းဝန်းရိုက်နှက်ခဲ့ပါတယ်။ဒါကြောင့်မို့လို့အမျိုးသားယဉ်ကျေးမှုနဲ့အမှုပညာတက္ကသိုလ်ကတတိယနှစ်ကျောင်းသားကိုအောင်တောင်းဦးဦးကောင်းဒံရပြင်ထန်လို့ရန်ကုန်စေုံကြီးအုံနှောင်းနဲ့အာယုံကျော်ဌာနမှာအတွင်းလူနာအဖြစ်နဲ့ကုသနေရပါတယ်။ကိုထက်လင်းကိုကျော်စွာလင်းကိုဟိန်းနေစောနဲ့ကိုပေတာတို့လည်းဒံရအပြင်းထန်ရရှိခဲ့ကြတယ်လို့သိရပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့အမှုမှန်ကိုပေါ်ပေါက်စေချင်ပါတယ်လို့ကိုရိုင်းအရိုက်ခံခဲ့ရတဲ့ဘာကသာကျောင်းသားကိုဗစ်တာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။သူတို့ကကျွန်တော်တို့အမှုပြန်ခွင့်နာတယ်ပြောတယ်။အမှုရောင်းလာတော့လည်းနေပြီးတော့သူတို့တုံးလိုက်တယ်ဘယ်လိုခါနာပါရဲ့ပေါ့။သူတို့ချင်းချောက်တဲ့စကားပဲကျွန်တော်တို့ပြောတယ်ဟိုအမှုခွင့်နာတယ်ပေါ့။ကျွန်တော်တို့မှုခွင့်နာတဲ့ကိစ္စကိုတော့သူတို့ဒီရေကနေပြီးတော့တရားခံပေါ်ပေါက်အောင်လုပ်ပေးမယ်လို့တော့တော်တော်ပြောထားတယ်ခင်ဗျ။တတိချင်းကြီးတော့ဗာတင်းမှသူတို့လာမပို့သေးဘူးပြီးတော့ကျွန်တော်တို့လာရဲရောကျွန်တော်တို့မိုးဝင်ပြီးတော့အကြမ်းတဲ့ကောင်ကျွန်တော်တို့လဲနေချိန်မှာဒီလာနှိုးတဲ့လူကရဲကယူနီဖောင်းနဲ့ရဲယူနီဖောင်းနဲ့ရဲလာနှိုးတယ်အပြီးတဲ့ပြီးတော့ကျွန်တော်တို့ခွဲလည်းရောက်လာပြီးတော့ဖေးရမ်းသွားမှာပေါ့နော်ဟိုတယောက်ကလည်းခေါင်းခွဲသွားတယ်သူ့ရဲ့ဖက်တာမန်းနေပြေုံသွားမှာဆိုတဲ့အချိန်မှာအဲ့ဒီရဲကပျောက်သွားတယ်ဟောကျွန်တော်ကတော့ဒီမျက်နှာရောဒီအခုမျက်ရိုးတွေကိုကိုက်နေတော့ဗျာထိုးကန်လာတဲ့တန်လည်းမျက်ရိုးကိုက်ရပြီးတော့ဒီဟိုပတ်တောင်ဆိုစားဟလို့မရဘူးပေါ့အမေကတော့နည်းနည်းချင်းပဲစားနေရပြီးတော့ဒီဟိုနှက်ခန်းကြီးကွဲရတာပေါ့မှာဒီတွားရနေထားတဲ့တန်လေအဲ့လိုတော့အခုခန့်နေရတယ်ဒီဇက်တွေပေါ့နော်ဒီဇက်တွေတော့ကျွန်တော်မှတ်မိရဒီကုတ်ပေါ့နော်ကျွန်တော်ဒီကုတ်ကိုသူတက်နေတာပေါ့အဲ့တော့ကျွန်တော်ကောင်းကောင်းမှတ်မိရတက်နေတာတော့ဟိုငင်းနေတယ်အဲ့ဒီရတယ်အခုတန်ရအခုမှခန့်နေရတာ
တရားဥပဒေစိုးမိုးရေးနဲ့နည်းမြေတည်ငြိမ်အေးချမ်းအောင်ဆောင်ရွက်နေပါတယ်လို့အစိုးရဘက်ကပြောဆိုနေချိန်မှာပဲမျိုးလေခေါင်းမှာចောင်းသားတွေကိုလူအင်အားတုံးပြီးတော့ဝိုင်းရိုက်တဲ့အမှုဟာနိုင်ငံသားတယောက်ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးအာမခံချက်အားနည်းနေတာကိုပြသရာရောက်တယ်လို့ဘာကသာចောင်းသားတွေဘက်ကထောက်ပြပါတယ်။ရိုင်းနှက်မှုကိုကျွလွန်တဲ့သူကိုအမှုဖွင့်စုံစမ်းစစ်ဆေးအရေးယူပေးဖို့ဘာကသာចောင်းသားတွေဘက်ကဘိုးတထောင်မျိုးမှာရဲစခန်းမှာတိုင်ချက်ဖွင့်ထားခြင်းပါပဲ။တစ်ဖက်ကလည်းရက်မိရက်ဖအုပ်စိန်ဝင်ဆိုသူခါနာကျင်တရားရသွားလို့ចောင်းသားတွေကိုအရေးယူပေးဖို့ရက်မိရက်ဖဥမြင့်အောင်ဘက်ကအမှုဖွင့်တိုင်ကြားထားတယ်လို့ရန်ကုန်တိုင်းဒေသကြီးရက်တပ်ဖွဲ့ရဲ့တရားဝင်လူမှုကွန်ရက်စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန့်ကျင်လှုပ်ရှားဖို့ရန်ကုန်မှာစုဝေးနေတဲ့ចောင်းသားတွေကိုဝိုင်းရိုက်တာကတော့ရက်60အလွန်လှုပ်ရှားမှုကိုနှိပ်ကုပ်ဖို့အာဏာပိုင်တွေဘက်ကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာဖြစ်တယ်လို့ဗကတမြအဖွဲ့ချုပ်ကမင်းသွေးတစ်ကပြောပါတယ
်။ဒီရက်60တပိတ်တိုက်ပွဲရှိနေတယ်။အဲ့လိုရှိနေတဲ့အချိန်မှာဒီပြဿနာကိုအချိန်ကြီးကျွန်တော်တို့ခံပြီးရလို့ရင်းနေတယ်ဆိုရည်ဒီ53လမ်းထဲမှာကျွန်တော်တို့ဘာသာကျောင်းသားတွေအစီအစဉ်တင်ရင်ထုတ်တယ်ဒီမှာလည်းရှိတဲနေတဲ့နေနေတဲ့ကျောင်းသားတွေရှိရတော့ဒီလမ်းထဲကအုပ်ချုပ်ရေးပိုင်းတွေကအကုန်ပြည့်တယ်လက်60အလွန်မှာကျွန်တော်တို့တောက်လျှောက်စောင့်ကြည့်နေပြီးတော့ကျွန်တော်အမှားတစ်ခုခုဖြစ်လာခဲ့ရင်သူတို့လုံးလို့ရတဲ့အချိန်ရောက်လာခဲ့ရင်အဲ့လိုနေတာကြုံလာရင်သူကပြဿနာဖန်တီးဖို့အတွက်ရက်60အလွန်ကာလမှာပဲအချိန်ကြိုက်ပြီးပြဿနာထွက်လာတယ်ပေါ့လေဟိုကျွန်တော်ဆက်လို့ကမူလဥပဒေကဒီရက်60တပိတ်ကာလလည်းမပြောင်းအောင်ကျွန်တော်တို့ရဲ့ရဲဘော်ကျောင်းသားတွေဒီလိုမတရားခံရတာမျိုးလည်းမဖြစ်အောင်လို့ကျွန်တော်တို့ကဆက်ပြီးတော့လိုင်းနဲ့လမ်းလို့သူ့ရဲ့နဲ့ပတ်သက်တဲ့ကျန်းမာရေးခြင်းတဲ့ပုံစံတွေလည်းကျွန်တော်တို့တွေ့မှာပါ
ဒီကနေ့မှာတော့မန္တလေးကန်တက်ကုန်းကျောင်းတိုင်မှာဘာကတာများအဖွဲ့ချုပ်ခရိုင်ပေါင်းစုံကကျောင်းသားတွေနဲ့တက္ကသိုလ်ကျောင်းသားတက်မကများအဖွဲ့တက္ကသိုလ်ကျောင်းသားတွေစုဝေးပြီးတော့အမျိုးသားပညာရေးဥပဒေတပိတ်ရက်60အလွန်ဆွေးနွေးညှိနှိုင်းပွဲကျင်းပပြီးတော့ကျောင်းသားတွေကမန္တလေးကနေရန်ကုန်အထိထိတက်ကြဖို့ပြင်ဆင်နေကြတယ်လို့သိရပါတယ်ဇန်နဝါရီလ20ရက်နေ့ကစတင်ပြီးတော့မန္တလေးကနေရန်ကုန်မြို့အထိကျောင်းသားတွေကခြိတက်ကြမှာဖြစ်ပြီးတော့ရန်ကုန်မှာတပိတ်စခန်းဖွင့်လှစ်ပြီးအမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးတောင်းဆိုတိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့တပိတ်မောက်ကျောင်းသားတွေစုဖွဲ့ထားတဲ့ဒီမိုကရေစီပညာရေးဥဆောင်လှုပ်ရှားမှုကော်မတီကပြောပါတယ်ရှင်
မဆုမွန်ပြပြပေးခဲ့တာပါအခုကတော့ထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးဖမ်းဆီးမှုတွေကိုပြောပြပေးပါအောင်မယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ဘက်မှာကျပ်သိမ်းပေါင်း6,500 လောက်တန်ဖိုးရှိတဲ့စိတ်ကြွစီ2,16,000ကိုမူရင်တပ်ဖွဲ့စု32နဲ့ပူးပေါင်းတပ်ဖွဲ့တွေကစနေနေ့မနေ့ကဖမ်းဆီးလိုက်ပါတယ်။ဒီစိတ်ကြွစီတွေဟာရှမ်းပြည်နယ်ကလာတဲ့အကြောင်းကိုလည်းအာဏာပိုင်တို့ကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့ကအမှတ်4ရပ်ကွက်မှာစိတ်ကြွစီအလုံးပေါင်း2,100ကျော်ကိုဖမ်းမိခဲ့ကြောင်းဒီစိတ်ကြွစီတွေဟာရှမ်းပြည်နယ်ကနေဝင်ရောက်လာတာဖြစ်ကြောင်းဥဆောင်ဖမ်းဆီးမှုမှာပါဝင်တဲ့မူရီတပ်ဖွဲ့စု32ကဒုတပ်ဖွဲ့စုမှရဲမှူးသိန်းလွင်ကပြောပါတယ်
။အဲဒီမှာကျွန်တော်တို့ဒီဖက်ဆုံတယ်ပါနော်ကျွန်တော်တို့စားရဖားလည်းပါတယ်ရဲတပ်ဖွဲ့လည်းပါတယ်။အာနောက်တော့ကျွန်တော်တို့အဲဒီနေသာဆောက်တာပါနော်စစ်တုံးရတဲ့ကိုအဲအဖွဲ့တွေလည်းပါတယ်။ဒါကျွန်တော်တို့တပ်မတော်လည်းပါတယ်ပေါ့နော်။ကျွန်တော်တို့အဲဒီမှာကျွန်တော်တို့ဖမ်းတယ်။အဲ့မှာဖမ်းတယ်ဖမ်းတဲ့အခါကျတော့ကျွန်တော်တို့လူကြီးစီဝါ ปรมาจารย์เราเรียกว่าดีเนี่ยวดีอ่ะเนี่ยวดีอ่ะปู่สุดเลยเรียกว่าเนาะเรียนเรียกจนเราทำเงี้ยเราจะไปแก้ทำเงี้ยวะเนาะตัวสุดเลยเราขยันเราไอ้ที่ช่างที่ไปช่างอะไรสรุปโตอย่างนี้ว่าเรียกว่าเนาะไอ้มาจารย์เราตัวเราชาเลยขยันเรามีที่เรามีอยู่จ้าเลยไอ้การนักขามาเท่าไรไอ้อะไรอารมณ์นั่นเส้นนะ
นั่นเองก็ตอนนั้นชอบทำนะเราไม่ได้พัฒนาเราง่ายเลยง่ายเลยแต่เรามีสิ่งอะไรอย่างนี้นะถ้าคุณเราไม่พัฒนาเลยยิ่งจะเรื่องทุกอย่างเสียสิ้นเลยนะปีกันเนี่ยเนี่ยกองไปดีเจมาลาเรามาไปมีอะไรขยันแต่งานยังเราไม่ได้เลยก็ที่สุดวันที่คุณเรามาใช้จ่ายจะต้องต้องจ่ายกับพันธุ์มีอะไรบ้าง ยังน้องอารมณ์ก็ยังปีนเรื่อยมาใช้จ่ายเสียภาษีมูลค่าไปไหมคุณลองยืดเรื่องนี้มาพัฒนาเรื่องการเราเต็มสิบ้าวแล้วนวายล่าเรามาไปทำยังมาเนื้อเมื่อสามเดือนมีเงินนั่นเองจะยืดเลยจังมาเมื่อมาเงินด้านนู้นก็ใช้จ่ายเสียอารมณ์ยิ่งเสียต้องจ่ายเนี่ยพัฒนาเกี่ยวกับที่ยังนับไปนี่ก็ตื่นเต้นเช่นเวลาเข้าไปเลยคุณล่ะทำไมก็มุ่ยเสียวันเนี่ยอยากจะมุ่งแต่เชื่อยงยูเอ็นโอดีซีก็นั่นเท่าสิ่งที่คุณไม่รับมาทุกอย่างเลยมุ่ยเสีย ဖန်စီခံစားမှာတော့အရှင်းနဲ့အရှိတောင်အားရှမြောက်အမေရိကမှာစိတ်ကြွစီအဖန်စီတဲ့အများဆုံးဖြစ်ခဲ့တဲ့အကြောင်းနဲ့မက်တာဖက်တမင်းလို့ခေါ်တဲ့စိတ်ကြွစီတန်ချိန်ဟာစုစုပေါင်း36တန်ရှိခဲ့တယ်ဆိုပြီးအစီရင်ခံစားကဆိုထားပါတယ်။ မြန်မာနဲ့50နေတဲ့အင်းနီနာချင်းထိုင်းနိုင်ငံမှာဆိုရင်လေလွန်ခဲ့တဲ့9နှစ်တွင်စိတ်ကြွဆေးပြားထုတ်လုပ်မှုတွေဟာတဖြည်းဖြည်းမြင့်မားလာနေပြီးမကြသေးမီကသမိုင်းတွင်လောက်အောင်များပြားတဲ့စိတ်ကြွဆေးပြား96တန်းနဲ့အခဲတောက်တန်ချိန်တန်းခွဲကျော်အထိဖမ်းဆီးနိုင်ခဲ့ပါတယ်။အာရှမှာ300မှုနှုန်းများလာတဲ့စိတ်ကြွဆေးပြားတွေအတွက်အင်းနီနာချင်းနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာနဲ့ဖိလစ်ပိုင်န
နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်ပွားပြီးမှာတော့ပြည်ရင်းပြည်ပအကြမ်းဖက်မှုတွေမပေါ်ပေါက်ခင်မှာတားဆီးနိုင်အောင်အကြမ်းဖက်အစွန်းရောက်မှုတိုက်ဖျက်ရေးအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုစီစဉ်ကျင်းပပေးမယ်လို့အမေရိကန်သမ္မတအင်ဂျီရောကကြေညာလိုက်ပါတယ်။ဒီလိုချင်းချောင်းမှုအန္တရာယ်ကိုတိုက်ဖျက်နိုင်ဖို့ကနိုင်ငံတွေကြားသတင်းအချက်အလက်တွေဝေမျှသုံးစွဲဖို့လိုတယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ဗစ်တာဗက်တီရဲ့သတင်းလွှာကိုမအေးတနာကျော်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အကျန့်ဖက်ဆွမ်းရောက်သမားတွေနဲ့သူတို့ကိုထောက်ခံတဲ့သူတွေတင်းမာတဲ့သဘောထားတွေသွတ်သွင်းတာအကျန့်ဖက်အဖွဲ့ဝင်ဖြစ်အောင်လို့စီရင်တာလူပုဂ္ဂိုလ်တဦးတယောက်ချင်းစီနဲ့အဖွဲ့တွေကိုအကျန့်ဖက်မှုကျူးလွန်ဖို့အတွက်အစွဲထားတွေမလုံးနိုင်အောင်လို့တားဆီးနိုင်ဖို့အတွက်ပြည်တွင်းနဲ့နိုင်ငံတကာကြိုးပမ်းမှုတွေကိုအခု February 18ရက်နေ့မှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးသွားကြမယ်လို့အင်ဂျီရောကပြောပါတယ်။ပညာပေးတဲ့သူတွေ၊စိတ်ကျဲမာရေးကျွမ်းကျင်သူတွေ၊ဘာသာရေးကောင်းဆောင်တွေ၊တရားဥပဒေစိုးမိုးရေးအဖွဲ့တွေ၊ပုဂ္ဂလိကကုမ္ပဏီတွေနဲ့ဤပညာအတိုင်းအဝန်တို့ကသူတွေအကျန့်ဖက်အစွန်းရောက်မှုကိုတိုက်ဖျက်ဖို့အတွက် Boston, Los Angeles နဲ့ Minneapolis, St. Paul မြို့တို့မှာဒီထိပ်သီးဆွေးနွေးပွဲရဲ့တင်ပြမှုတွေ၊အဖွဲ့လိုက်ဆွေးနွေးမှုတွေနဲ့အဖွဲ့ငယ်လေးတွေဖွဲ့ပြီးတော့အပြန်အလှန်တိုင်ပင်မှုတွေအဓိကထားလှုပ်ဆောင်သွားကြမှာပါ။ထိပ်သီးဆွေးနွေးပွဲအခမ်းအနားမှာတော့တိုက်ခိုက်မှုတွေနဲ့ပြည်ပတိုက်ခိုက်ရေးသမားစုဆောင်မှုတွေတားဆီးရေးကြိုးပမ်းတဲ့တခြားနိုင်ငံတွေရဲ့အတွေ့အကြုံတွေကိုတင်ပြကြပါလိမ့်မယ်။အစိုးရမှုတိုက်ဖြတ်တဲ့နေရာမှာနိုင်ငံတွေအချင်းချင်းကြားသတင်းချက်လက်ဖလှယ်ရေးကအဓိကအရေးကြီးပါတယ်လို့ American ရှေ့နေချုပ် Eric Holder ကပြောပါတယ
်။ One of the things that we have certainly gleaned from these interactions is there's a greater need for us to share information to knock down these information
sharing. ဒီခုတည်ကြတာကတော့သတင်းချက်လက်တွေကိုနိုင်ငံတွေကြားမျှဝေဖို့လိုအပ်တယ်ဆိုတာပါပဲ။ကြမ်းမှရှိနေတဲ့အတားအဆီးတွေကိုဖျက်ပစ်ပြီးလှုပ်ဆောင်မှဒီချင်းချောက်မှုအန္တရာယ်တွေကိုကျွန်တော်တို့ကင်တွယ်နိုင်မှာဖြစ်ပါတယ်။ကိုယ်နိုင်ငံတည်းမှာတော့မှအကြမ်းဖက်မှုတွေကိုကိုယ့်ဘာသာကိုယ်တိုက်ဖျက်နိုင်မယ်လို့မျှော်လင့်ထားလို့မရပါဘူး။
ဒီအကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်ချက်အများအပြားကို2000ခုနှစ်စက်တင်ဘာလ17ရက်တိုက်ခိုက်မှုပြီးကလေးကစရခဲ့တာဖြစ်ပေမဲ့လေအခုပြည်စစ်နိုင်ငံပါရီမြို့မှာထပ်ပြီးတော့တိုက်ခိုက်ခံလိုက်ရတော့အကြမ်းဖက်မှုအနေနဲ့ပတ်သက်လို့ American အစိုးရကိုထပ်ပြီးတော့သတိပေးလိုက်သလိုဖြစ်သွားပုံရတယ်လို့ American ဘဏ္ဍာရေးဌာနရဲ့အကြမ်းဖက်မှုဘဏ္ဍာငွေကြေးဆိုင်ရာလေ့လာအကဲကလည်းဖြစ်ခဲ့ပူးပြီးတော့အခု Washington အခြေစိုက် Democracy ကာကွယ်ရေး Foundation အဖွဲ့ရဲ့သုတေသနဌာနဒုဥက္ကဋ္ဌ Jonathan Chandler ကပြောပါတယ
် The problem is that we may have lost a lot of valuable time and I think probably another important thing to note here as well
ကျတနာကကျွန်တော်တို့အခြေအနေတော်တော်ကုံသွားခဲ့ကြတာပါနောက်အရေးကြီးတာတစ်ချက်ကတော့ဒီကိစ္စကိုရှုတ်မြင်ပုံကပြဿနာနည်းနည်းရှိတာပါ ီပြဿနာဘာကြောင့်ဖြစ်ရတယ်လဲဆိုတာအရင်မပြောဘဲအကျန်းဖက်အစွန်းရောက်မှုပါလို့နာမည်တက်တာဟာကိုယ့်ဘက်ကိုယ်လည်းဘလို့မှအကျိုးမရှိစေတဲ့နေရာကိုတွန်းပို့လိုက်တာပါပဲ
အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတွေနဲ့နှစ်ဖက်မြဘက်ပေါင်းစုံမြထောက်လန်ရေးသတင်းအချက်လက်ဝေမျှတဲ့အနေအထားတော့ရှိနေပါတယ်အထူးသဖြင့်မွတ်စလင်တွေပါဝင်ဘာသာရေးခေါင်းဆောင်တွေကလည်းအကြမ်းဖက်မှုအနေနဲ့ပပျောက်ရေးချိုးဖောက်မှုမှာပါဝင်လာနေတာနှစ်တော်ကြာပါပြီလို့မစ္စတာဆန်ဆာကပဲပြောပါတယ်2004ခုနှစ်မှာစပိန်နိုင်ငံမက်ဒရစ်မြို့ယထာတိုက်ခိုက်ခံရတာနဲ့2009ခုနှစ်မှာလန်ဒန်မြေအောက်ယထာဖောက်ခွဲတာတွေလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လည်းဥရောပဒေသကြုံရပြီးဖြစ်ပါတယ်။ဒါပေမဲ့ပြင်သစ်မှာအခုနောက်ဆုံးတိုက်ခိုက်ခံရမှုကြောင့်တော့ဥရောပရဲ့အကြမ်းဖက်မှုကိုကင်တွယ်တဲ့ပုံစံပြောင်းလဲသွားမလားဆိုတာမသိကြဘူးလို့လည်းသူကဆိုပါတယ်။ရှင်းနေကြအဲရီဟိုဒါကတော့ပါရီမြို့တိုက်ခိုက်ခံရမှုရဲ့နောက်ွယ်ကအယ်ကာအီဒါကွန်ရက်လာဆိုတာအတိအကျမပြောနိုင်ပါဘူးအယ်ကာအီဒါခေါင်းဆောင်ပိုင်းကလည်းဆယ်စုနှစ်တခုကျော်ကြာနှိမ်နင်းခံထားရတာပါလို့ပြောသွားခဲ့ပါတယ်
The threat now really I think comes from al-Qaeda affiliates and chief among them would be al-Qaeda on the Arabian Peninsula and I think that we have had
အခုဒါရီကို al-Qaeda ရဲ့အစ်စ်နေတွေကလုတာပါအဓိကက Arabia ကျွန်းဆွယ်က al-Qaeda အဖွဲ့ပါပဲ
သူတို့ကလူတွေသူတို့ဘက်ပါလာအောင်ဆွမ်းဆောင်နိုင်တယ်သူတို့မှာဖောက်ခွဲရေးကျွမ်းကျင်သူတွေတခြားအကြမ်းဖက်ဖွဲ့တွေမရှင်နိုင်တဲ့ဆွမ်းရည်တွေလည်းရှိတယ်လို့မစ္စတာဟိုဒါကပြောပါတယ်ရှင
်မအေးတန်နာကျော်ပြောပြပေးခဲ့တာပါတနင်္ဂနွေနေ့ညနေခင်းအတွက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေနောက်2နာရီအကြာည6နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုကတော့တင်းငွေနေနေညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ဂျန်နေသေးတဲ့အချိန်တွေမှာတရင်ချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးပါမယ်ရှင
်ဖိလစ်ပိုင်နိုင်ငံရီဇယ်ကွင်းထဲမှာဒီတန်းနဲ့ချီတဲ့ဂရိုမန်ကက်သလစ်ဘာသာဝင်တွေကိုမိုးရေကြွာနေတဲ့ကြားမှာပဲပေါ်ဟမ်မင်းကြီးဖရန်စစ်ဦးဆောင်ပြီးတော့ဝင်းပြူဆူတောင်းပွဲကျင်းပခဲ့ပါတယ်တရားပွဲကိုဖိလစ်ပိုင်လူမျိုးတွေအပြင်တခြားနိုင်ငံတွေကပါလာကြသူပေါင်း၄တန်းကနေ၆တန်းလောက်ရှိမယ်လို့မနီလာမြို့တော်တာဝန်ရှိသူတွေကခန့်မှန်းပါတယ်ဆင်းရဲမွဲတင်မှုတွေအာခရီလိုက်စားမှုတွေနဲ့လှည့်လျူရှိမှုတွေဆက်လက်ဖြစ်နေစေမယ့်လူအဖွဲ့အစည်းကိုစန့်ကျင်ကြဖို့အတွက်ဖိလစ်ပိုင်လူမျိုးတွေကိုပိုယဟမင်းကြီးကတရားပွဲမှာတိုက်တွန်းသွားပါတယ်မူရစ်ဆေးဝါးမှောင်ခုံမှုနဲ့သေးတန်းပေးမဲ့နိုင်ငံသားတွေကိုကင်းလွတ်ခွင့်ပေးဖို့ပန်ကြားချက်ကိုလှည့်လျူရှိပြီးတော့အင်ဒိုနီးရှားအစိုးရကကွပ်မျက်ခဲ့ပြီးတဲ့နောက်မှာ Netherlands နဲ့ Brazil နိုင်ငံတွေကအင်ဒိုနီးရှားဆိုင်ရာတပ်အမတ်ကြီးတွေကိုပြန်လည်ခေါ်ယူလိုက်ပါတယ်။ Central Java ပြည်နယ်မှာနိုင်ငံသား9ယောက်နဲ့အင်ဒိုနီးရှားလူမျိုးတစ်ယောက်ကိုတနက်နေ့ပြစ်ဒဏ်ကွပ်မျက်ခဲ့တယ်လို့အင်ဒိုနီးရှားရှေ့နေရုံယုံကဒီကနေ့မှပြောပါတယ်။တေတံနဲ့ကွပ်မျက်ခံရသူတွေကတော့ Netherlands, Brazil, Malawi, Nigeria, Vietnam နဲ့အင်ဒိုနီးရှားလူမျိုးတွေဖြစ်ကြပါတယ်။အီရတ်နိုင်ငံမှာ9လလောက်ကြာအောင်လို့ဖမ်းဆီးထားတဲ့ယာစီဒီတွေကို Islamic State စစ်သွေးကြွတွေကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။စနေနေ့တုန်းကပြန်လွှတ်လာသူအလုံးနီးပါးဟာအသက်အရွယ်ကြီးရင်နေကြသူတွေ၊မကျန်းမာသူတွေနဲ့ကလေးငယ်တချို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Augusta တုန်းကဒီ Islamic State စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ထောင်ထဲချတဲ့ယာစီဒီတွေဟာစင်ကြားတောင်ပေါ်မှာထွက်ပြေးပုန်းခိုခဲ့ကြရတာပါ။အီရတ်နိုင်ငံတွေကဒေသတော်တော်များများကိုဝင်ရောက်သိမ်းပိုက်တဲ့ Islamic State စစ်သွေးကြွတွေဟာရှားစီဒီအမျိုးသားတွေကိုပြစ်တက်အမျိုးသမီးနဲ့မိန်းကလေးတွေကိုဖမ်းဆီးကျွံတွေအဖြစ်နဲ့ရောင်းချတာတွေကိုလှုပ်ခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.